2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပါသတ်မှတ်ချက်ထက်ကျော်လွန်ပြီးတန့်စင်ယူရေနီယံတိုးမြင့်ထားကြောင်းအီရန်အစိုးရကတနည်းနည်းလေးမှပြောဆိုပြီးနောက်မှာတော့အီရန်အနေနဲ့စဉ်စဉ်ဆဆလုပ်တာပိုကောင်းမယ်ဆိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကတရိပ်ပေးလိုက်ပါတယ်။အီရန်ရဲ့ဆုံးဖြတ်ချက်ဟာနောက်ထပ်အထူးကြံမှုနဲ့ဒဏ်ထပိတ်ဆို့မှုတွေဇီကိုဥတီစေလိမ့်မယ်ဆိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတွစ်တလုံးမှုကွန်ရက်မှာရေးသားခဲ့ပြီးနောက်နိုင်ငံအကြံမှာသမ္မတထရန့်ကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်အတွက်ယူရေနီယံတပ်ဆင်မှုမလုပ်ရဆိုတဲ့စံနှုန်းကိုနိုင်ငံတွေပြန်လည်ကျင့်သုံးသင့်တဲ့အကြောင်းနျူကလ িয়ার လက်နက်တွေနဲ့ဆိုရင်အီရန်အစိုးရဟာကဘာကိုပို့ပြီးအန္တရာယ်ရှိစေလိမ့်မယ်လို့လည်းသမ္မတထရန့်ကရှင်းပါတယ်။အီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေဖြစ်လျော့ပြီးရဲ့အတွက်အပြန်အလှန်အဖြစ်နျူကလ িয়ার အစီအစဉ်ပေါ်ကတ်သတ်ချက်ကိုလက်ခံထားတဲ့အီရန်အနေနဲ့သဘောတူညီချက်နဲ့မကိုက်ညီတဲ့လုံရအားလုံးကိုချက်ချင်းပြတ်ပြီးနောက်ကျောင်းပြန်လည်ဖို့ဗြိတိန်နိုင်ငံကတိုက်တွန်းပါတယ်။အီရန်ရဲ့လုံရက်ကနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြင်သစ်ကပြောဆိုပြီးလွန်ခဲ့တဲ့၄နှစ်ကသဘောတူညီချက်နဲ့မကိုက်ညီတဲ့ဆောင်ရွက်ချက်အလုံးရပ်ဖို့ဂျာမနီဘက်ကလည်းတောင်းဆိုပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်ကနေအမေရိကန်ဆုတ်ထွက်ခဲ့ပြီးတဲ့နောက်ကျန်းရှိနေတဲ့စာချုပ်မှလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့နောက်ထပ်တုံ့ပြန်ချက်ကိုစဉ်းစားသုံးသပ်ဖို့အရေးပေါ်အစည်းအဝေးခေါ်ဖို့စဉ်းစားနေတဲ့အကြောင်းလဲဥရောပသမ္မဂကပြောဆိုထားပါတယ်။အီရန်နဲ့ညံဘက်ဖြစ်တဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နီတန်ယာဟူကတော့ယူရေနီယံတပ်ဆင်မှုအတွက်အကြောင်းပြချက်ကတစ်ခုပဲရှိကြောင်းအဲ့ဒါကနျူကလ িয়ার ဘုံးလုပ်ဖို့ဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်။